ကမ္ဘာပေါ်မှာအလို့အရှိဆုံးအကြမ်းဖက်သမားအယ်ခိုင်ဒါအဖွဲ့ခေါင်းဆောင်အိုဆမာ bin Laden တေဆုံးသွားပြီလို့အမေရိကန်သမ္မတဘဲရက်အိုဘားမားကကြေညာလိုက်ပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မြောက်ဖက်မှာရှိတဲ့အဘော်ဒါဘက်မြို့ထဲကခြံဝင်းတစ်ခုအပေါ်အမေရိကန်အထူးတပ်ဖွဲ့ဝင်အနည်းငယ်ကပြစ်မှတ်ထားဝင်ရောက်တိုက်ခိုက်ခဲ့တာလို့သမ္မတကအင်ဗျူရောကနေပြီးတော့တနင်္ဂနွေနေ့ညဘက်မှာတနင်္ဂနွေလုံးကိုရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောအသိပေးခဲ့တာဖြစ်ပါတယ်။ဘင်လာဒင်ကိုအမေရိကန်တပ်တွေကတုတ်တင်ခဲ့တာဖြစ်ပြီးတော့သူ့ရဲ့အလောင်းကိုတပ်တွေအဖြစ်နဲ့သိမ်းယူခဲ့တယ်လို့လည်းသမ္မတကပြောပြပါဗျ။အယ်ခိုင်ဒါအဖွဲ့ကိုနှိမ်နင်းတဲ့စစ်ဆင်ရေးတွေထဲမှာဒီတစ်ခါစစ်ဆင်ရေးဟာအထူးခြားဆုံးဖြစ်တယ်လို့လည်းသမ္မတကဖော်ပြပြောဆိုပြီးတော့ငြိမ်းချမ်းရေးနဲ့ဂုဏ်သိက္ခာကိုယုံကြည်လေးစားသူတိုင်းကဘင်လာဒင်ရဲ့ကြာဆုံးမှုကိုကြိုဆိုသင့်တယ်လို့လည်းမင်ကွန်းထဲမှာပြောကြားသွားပါဗျ။တရားမျှတမှုနဲ့အညီအရေးယူနိုင်ခဲ့ပြီလို့လည်းအမေရိကန်သမ္မတကပြောခဲ့ပါဗျ။အခြေအနေကိုရှင်းလင်းပွဲမှာတော့အမေရိကန်အစိုးရတာဝန်ရှိသူတွေကဝင်ရောက်စီးနင်းတိုက်ခိုက်မှုဟာရှုပ်ထွေးပြီးတော့အန္တရာယ်များတဲ့စစ်ဆင်ရေးတစ်ခုဖြစ်တယ်လို့ဖော်ပြပြောဆိုပါရတယ်။ဘင်လာဒင်ကိုခြေမုံးမဲ့စစ်ဆင်ရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုဘယ်နိုင်ငံကမှမပြောခဲ့သလိုအမေရိကန်အစိုးရထဲမှာလည်းဒီအစီအစဉ်ကိုကြိုတင်သိတဲ့သူကအနည်းငယ်သာရှိခဲ့တယ်လို့တာဝန်ရှိသူကပြောပါရတယ်။ဘင်လာဒင်နေထိုင်နေတဲ့ခြံဝင်းဟာစစ်ဆင်ရေးဂိတ်နှစ်ခုရှိုံမကတန်ဆူးကြိုးတွေတင်ထားတဲ့ဆယ်ဘီလောက်မြင့်တဲ့ခြံတကားနဲ့အင်မတန်မှလုံခြုံတဲ့ခြံဖြစ်တယ်လို့လည်းတာဝန်ရှိသူကဖော်ပြပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမှလူပေါင်း 3,000 နီးပါးတေဆုံးခဲ့ရတဲ့အယ်ခိုင်ဒါအဖွဲ့ရဲ့2001ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရပြီးမှ10နှစ်လောက်နီးပါးအကြာမှအဖွဲ့ခေါင်းဆောင်ကိုတုတ်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဘင်လာဒင်ဟာမွတ်စလင်ခေါင်းဆောင်တယောက်မဟုတ်ပါဘူး။သူဟာမွတ်စလင်တွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်သူဖြစ်တယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်။ပါကစ္စတန်ထောက်လှမ်းရေးတွေရဲ့အကူအညီနဲ့ဘင်လာဒင်ဗမာရှိတယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပြီးတော့ဒီစစ်စင်ရေးလှုပ်ဖို့ကိုသူကိုယ်တိုင်အမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောပါတယ်ရှင်။